2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美国总统特朗普在美国国会上发表了2023年美国国家安全政策的演讲。2023年8月16日，美 င်ပြည်တော်နဲ့လွတ်တော်ကြားမှာအငင်းပွားပွဲကြုံနေရပါတယ်အမေရိကန်ဆိုရအဖွဲ့အတွင်းမှာအာနာထန့်ချက်မှုညှိနှိုင်းရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကို VOA လွှတ်တော်သတင်းတော့ Catherine Gibson ကသတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်ရှင်။အင်ပီရိုကိုလွှတ်တော်ကထိန်းချုပ်ဖို့ကြိုးစားရင်းနဲ့ဒီနှစ်ဖွဲ့ချာမှာခြေတိုက်ရင်ဆိုင်မှုတွေမကြာခဏကြိုးစားတတ်ပါတယ်။အဆိုရအနေနဲ့ဂျာဒူးစတင်စဉ်တုန်းကလွှတ်တော်မှာကတိပေးထားတဲ့ကြမ်းကြိမ်ဆိုချက်တွေကိုမလိုက်နာတော့ဘူးလို့ဆုံးဖြတ်ကြတာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီကပြောပါတယ
်။ The administration has decided that they are not going to honor their oath of office.
အဆိုရဖွင့်တဲ့လွှတ်တော်ချာမှာထိတ်တရင်ဆိုင်မှုကပိုးပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်နေပြီးတော့ American ပြည်အောင်စုဟာ constitutional crisis လို့ခေါ်တဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်သေးသေးရောက်နေပြီဖြစ်တဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Gerald Nadler ကပြောပါတယ
် We are now in it. We are now in a constitutional crisis.
ထိုင်းမဆိုရဖွင့်တဲ့လွှတ်တော်ချာမှာဘယ်ဖွဲ့ကအာဏာပိုကြည့်တယ်ဆိုတာကို American ဖွဲ့စည်းပုံဥပဒေမှာအသေးချာပြောထားတာမရှိတာကြောင့်မင်းစနာရှိပြည်သူတွေကြားမှာဘေးဖွဲ့ကိုပို့ပြီးတော့အားကိုးရမလဲဝေဝေဝါးဝါးဖြစ်နေကြတဲ့အကြောင်းအမေရိကန်ပြည်သူတရားဖြစ်တဲ့ Polly Handy ကအခုလိုပြောပြပါလိမ့
် There's some kind of crisis for sure. I can't say exactly.
အကျက်တဲတမျိုးမျိုးဖြစ်နေတာဆိုတာကတော့အသေးချာပါ။ဒါပေမဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်တဲလို့ခေါ်ရတဲ့အဆင့်ရောက်နေပြီလားဆိုတာကတော့ကျွန်မတက်အံမပြောနိုင်ပါဘူးလို့သူကပြောထားတာပါ။ဒမရထရမ်ကတော့လွတ်တော်ပေါ်မှာသူ့ရဲ့ဓမ္မအာဏာနဲ့လွှမ်းခြုံဖို့ကြိုးစားခဲ့ပါလိမ့်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းကာဖို့ဇီးအိတ်မပေးနိုင်တဲ့အကြောင်းလွှတ်တော်ကညှင်းဆန်လိုက်တဲ့နောက်ပိုင်းမှာသမ္မတထရမ်ကနိုင်ငံတော်ရေးပေါ်ထင်ထင်ကြီးညာခဲ့ပါလေ။ဒီမိုကရက်တစ်ကသာအဓိကပြဿနာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေတဆင့်သမ္မတထရမ်ကရေးသားခဲ့ပြီးတော့ဒီသဘောထားပေါ်မှာလေ Republican Party ဝင်တွေကထောက်ခံကြပါလေ။လွှတ်တော်မှာဒီမိုကရက်တစ်အများစုရှိနေတာကသာတခုတည်းသောအကျက်တဲပြဿနာဖြစ်တယ်ဆိုတဲ့အကြောင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကပြောပါလေ
။ The only crisis we have is the majority of this Congress.
Quinnipiac တက္ကသိုလ်ကလက်တော်စစ်တမ်းတစ်ခုအရဆိုရင်အမေရိကန်မဲဆန္ဒရှင်အားလုံးရဲ့66ရာခိုင်နှုန်းရဲ့သဘောထားကအောက်လွှတ်တော်ဒီမိုကရက်တွေအနေနဲ့သမ္မတကိုတရားမစွဲသင့်ဘူးလို့ထင်နေတဲ့အကြောင်းဖော်ပြထားပါတယ်။မဲဆန္ဒရှင်တယောက်ဖြစ်တဲ့ David Bates ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ I think it's much ado about nothing. I personally
အနာရှိတဲ့ဘက်ပူပြီးကြဲကြဲလွန်လွန်ပြောနိုင်တဲ့ဘက်ကိုနားယောင်တက်ကြတယ်လို့ထင်ပါတယ်။
ဖွဲ့စည်းပုံဥပဒေအရချမှတ်ထားတဲ့အစိုးရစနစ်ဟာအရင်ကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရဘူးပါတယ်။ဥပမာပြောရရင်သမ္မတဟာ Richard Nixon ဥပဒေကိုချိုးဖောက်ခဲ့မှုတွေကြောင့်တရားစွဲဆိုခံရမယ့်အစားသမ္မတရာထူးကလည်းနှုတ်ထွက်ခဲ့ပါတယ်။ဟိုအရင်ကလည်းကျွန်းစနစ်ပယ်လိုက်တဲ့ပြည်နယ်တွေနဲ့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးနေတဲ့ပြည်နယ်တွေကြားမှာထိတ်တရင်ဆိုင်မှုဖြစ်ခဲ့ရတာကပြည်တွင်းစစ်ဖြစ်ပွားခဲ့ရဘူးပါတယ်။ထရမ်အစိုးရဖွဲ့ကိုတရားရုံးမှာစင့်ခေါ်ဖို့အတွက်လွှတ်တော်မှာလှုပ်ပိုင်ခွင့်အာဏာရှိတဲ့ကြောင်း George Town တက္ကသိုလ်က Victoria Nurse ကပြောပါတယ
် Congress can't violate the constitution in terms of forcing people to testify against their
fifth amendment right သူတွေအနေနဲ့ကိုထိခိုက်စေမဲ့အကြောင်းအချက်ကိုတရားခွင်မှာမပြောဘဲနေနိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးရှိပါတယ်ဒါကိုလွှတ်တော်ကဖောက်ဖျက်ပြီးအတင်းစစ်မေးလို့မရပါဘူးဒါကြောင့်လွှတ်တော်ရဲ့အာဏာကဖြန့်ကျက်နေတယ်လို့ဆိုနိုင်ပါတယ်။သမ္မတအနေနဲ့တရားရေးဆိုင်ရာအခွင့်အရေးကိုကျင့်သုံးနိုင်ပါတယ်။လွှတ်တော်အတွင်းအများစုပါတီအတွက်အကြောင်းမှာလွန်ခဲ့တဲ့9လတုန်းကကျမခံမှန်းထားခဲ့တာပါ။သမ္မတအနေနဲ့အခွင့်အရေးကျင့်သုံးနိုင်တယ်ဆိုပေမဲ့တကယ်လက်တွေ့မှာတော့ဖြစ်နိုင်ချေနေမယ်လို့တရားရုံးချုပ်ကအရေးအမှုပြခဲ့ပါတယ်။
အစိုးရလွှတ်တော်အပြင်တတိယမနိုင်ဖြစ်တဲ့တရားရေးဌာနကလည်းအဆုံးဖြတ်ပေးနိုင်ပါတယ်။ George Washington ဥပဒေတက္ကသိုလ်က Alan Morrison ကအခုလိုရှင်းပြပါတယ်
။ The real constitutional crisis will be is if a federal judge
သမ္မတဒါမမဟုတ်သမ္မတရဲ့ဝန်ထမ်းတွေသမ္မတအတွက်အလွတ်လုပေးနေတဲ့သူတွေအနေနဲ့ဒီအချက်လက်တွေကိုထုတ်ပြောဖို့ပြည်ထောင်စုတရားသူကြီးကအမြင့်ချမှတ်မယ်။ဒါပေမဲ့မလုံနိုင်လို့သမ္မတကတမ်းမြင့်မယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်တဲတကယ်ကိုဖြစ်လာပါလိမ့်မယ်။
မင်းစနာရှင်ပေါ်လီဟန်နီကတော့သူ့ရဲ့ဆွေးနွေးချက်ကိုခုလိုပြောပါတယ
် It's dividing our country so deeply And if some transparency could
ဖွဲ့စည်းပုံဥပဒေဆိုင်ရာအရေးကပြည်သူတွေကြားမှာစိတ်ဝမ်းကွဲစေနေပါတယ်။လွှတ်တော်နဲ့အစိုးရအတွင်းမှာဖြစ်ပျက်နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိရင်ပြည်သူတွေလည်းနားလည်နိုင်ပြီးတော့ရှေ့ဆက်နိုင်မှာဖြစ်တယ်လို့သူကပြောထားတာပါ။ပြည်သူတွေအနေနဲ့ကတော့အဆင်ပြေစွာလည်ပတ်နိုင်တဲ့အစိုးရတရက်ကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။ဒီကမှာတော့ဦးအောင်ခင်မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လည်းလက်နက်ကပ်ပဋိပက္ခဒေသကကျောင်းတွေမပါဝင်ပဲဖြစ်နေတာကိုတွေ့ရပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ထားပါတယ်ရှင်။